မြန်မာတပ်မတော်ရဲ့လှုပ်ရက်ကို ICJ နိုင်ငံတကာတရားရုံးမှာအကာအကွယ်ပေးခြင်းအဖြစ်ဖွဲ့စည်းပုံပြစ်စီရေးမှာထောက်ကူဖြစ်စေမလားလို့ဒေါ်အောင်ဆန်းစုကြည်ဘက်ကမျှော်လင့်ထားပုံရတဲ့အကြောင်းမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခတအူးကသုံးသပ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်အနေနဲ့ ICJ တရားရုံးမှာကိုယ်တိုင်ခုခံခြေပါဖို့ဆုံးဖြတ်ခဲ့တဲ့အဓိကအကြောင်းရင်းတွေနဲ့ပတ်သက်လို့ George Washington တက္ကသိုလ်နိုင်ငံတကာရေးရာပါမောက္ခ Christina Pink ရဲ့အမြင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါတယ
် I think Aung San Suu Kyi may feel both that she is the most capable person to do this
ICJ တရားရုံးမှာခုခံခြေပါမယ်ကိစ္စကိုသူသာလျှင်အကောင်းဆုံးလုပ်နိုင်မယ်သူရဲ့ဒါဝင်ဖြစ်တယ်ဆိုတဲ့အချက်နှစ်ချက်လုံးကိုဒေါ်ဆန်းစုကြည်ကခံယူထားပုံရပါတယ်။ဒါထက်ကြော်လွန်ပြီးကြည့်မယ်ဆိုရင်တိုင်းပြည်ကိုကာကွယ်ဖို့ကြိုးပမ်းအားထုတ်နေတဲ့သူစစ်မှန်တဲ့မျိုးချစ်ပုဂ္ဂိုလ်တူဆိုတာကိုပြခြင်းအပြင်ပြည်ရင်းမှာသူ့အတွက်အကျိုးအမြတ်တွေရနိုင်တယ်လို့ဒေါ်ဆန်းစုကြည်ကမြင်ပုံရပါတယ်။2020ပြည့်ရွေးကောက်ပွဲမှာသူ့ပါတီအတွက်ထောက်ခံမှုတွေပိုပြီးရဖို့သူ့အနေနဲ့လှုပ်ဆောင်ပေးနိုင်တာမျိုးဖြစ်နိုင်ပါတယ်။ဒါပြင်တက်မတော်ရဲ့လှုပ်ရက်ကိုဒီအချိန်မှာသူ့အနေနဲ့အကာအကွယ်ပေးမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တက်မတော်ဘက်ကအလျှော့ပေးမှုတချို့ရနိုင်ဖို့ဒေါ်အောင်ဆန်းစုကြည်ကမျှော်လင့်ပုံရပါတယ
်ဒီနေရာမှာ ICJ တရားရုံးမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်ဖြေရှင်းမယ်ဆိုတဲ့နေရာမှာတစ်ဖက်ကတင်ထားတဲ့ဆွဲချက်တွေအတွက်အထောက်အထားတွေဟာငြင်းဆန်လို့မရနိုင်အောင်ရှိနေတယ်လို့ပြောထားတာဆိုတော့သူ့အနေနဲ့ဘလို့ပုံစံမျိုးနဲ့ခုခံခြေပမယ်လို့မြင်ပါလေရှင
် Well I think the thing is that the international community sees the situation very differently from people inside Myanmar
တရားရုံးမှာအမှုဆွဲတင်ခံရတဲ့အခြေအနေကိုနိုင်ငံတကာအတိုင်းဝိုင်းကမြင်ပုံနဲ့မြန်မာနိုင်ငံတဲကပြည်သူတွေမြင်ပုံအလွန်ကိုကွဲပြားခြားနားနေပါတယ်ဂမ်ဘီယာနိုင်ငံနဲ့အနောက်နိုင်ငံတွေကလူအများအပြားဒေါ်ဆန်းစုကြည်အပေါ်မျှော်လင့်နေတာကလူခွင့်ရေးကိုလေးစားဖို့အပြင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ချိန်မှာတရားမျှတမှုရှိရေးဆောက်ရွက်ပေးဖို့ဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကလူတွေကတော့ဒီအခြေအနေကိုတမျိုးမြင်နေတယ်လို့ကျွန်မထင်ပါတယ်။အမှုကိုရင်ဆိုင်ရမှာဒေါ်အောင်ဆန်းစုကြည်နိုင်တာပဲဖြစ်ဖြစ်ရှုံးတာပဲဖြစ်ဖြစ်သူ့ရဲ့အတိုင်းပြည်ကိုကာကွယ်ပေးတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုလူတွေကတော့လေးစားချက်မှဖြစ်ပါတယ်။
အဲ့တော့ ICJ ကိုဒေါ်အောင်ဆန်းစုကြည်တွားရောက်မဲ့ကိစ္စပြည်တွင်းမှာလူထုထောက်ခံပွဲတွေပြုလုပ်နေတဲ့အပေါ်ဘယ်လိုမြင်ပါလဲရှင
် Well I think everybody wants to see Myanmar succeed as a country
and မြန်မာကိုအောင်မြင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်လူတိုင်းကမြင်ကျင်ကြပြီးစစ်တပ်အုပ်ချုပ်မှုအောက်ဆယ်စုနှစ်ပေါင်းများစွာနေခဲ့ရတဲ့မြန်မာပြည်သူတွေရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုအလုံးကိုတိုင်းပြည်အပြင်မှာရှိတဲ့လူတွေဘက်ကလည်းအသိအမှတ်ပြုပါတယ်ဒါပေမဲ့တိုင်းပြည်ပြင်ပနှင်ထုတ်ခံရသူတွေဟာလူသားတွေပဲဆိုတာကိုအတိအမှတ်ပြုဖို့တခြားလူသားတွေလိုပဲဂုံတိတ်ခါရှိရှိလေးစားဆက်ဆံထိုက်တဲ့သူတွေဖြစ်တယ်ဆိုတာကိုမြမပြည်တဲကလူတချို့လက်ခံဖို့ခရင်နေတာကိုနိုင်ငံတကာမှာရှိတဲ့သူတွေကစိတ်ပျက်ကြတာပ
ါ Netherlands နိုင်ငံ The Hague အခြေဆိုင်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်မှုအတွက်ပြည်ထောင်စု၈နေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံသားရေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။လူမျိုးတုံးတပြက်မှုတားဆီးရေးနဲ့အပြစ်ပေးရေးစာချုပ်ကိုမြန်မာအစိုးရကချိုးဖောက်ကြောင်းဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကအမှုဖွင့်လျှောက်ထားချက်ကိုဒီဇင်ဘာလ10ရက်ကနေ12ရက်နေ့ထိအများပြည်သူရှေ့ကြားနာစစ်ဆေးမှာဖြစ်ပါရယ်ရှင်